အရှနိုင်ငံတွေကိုသွားနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ဟာဂျပန်ဝန်ကြီးချုပ်နဲ့ရောတောင်ကိုရီးယားသမ္မတတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိသလိုတောင်ကိုရီးယားမှာတောက်ကြနေကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုလည်းတက်မှာဖြစ်ပါတယ်။အိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဂျပန်ကမထွက်ခွာခင်ဒုတိယသမ္မတပန့်စ်ကပြောပါတယ်။အပြည့်စုံကိုတော်ခင်မျိုးသက်ကပြောပြပေးမှာပါရှင်။
American ဒုသမ္မတ Mike Pence ရဲ့ဂျပန်နဲ့တောင်ကိုရီးယားအပါအဝင်အရှိမျောက်အာရှခီးစဉ်အတွင်းမှာသူဟာအိုလံပစ်ပြိုင်ပွဲကနေနိုင်ငံတကာကိုထိုးပေါက်လာတဲ့မြောက်ကိုရီးယားရဲ့တန်တမာရေးထိုးစစ်ကိုတံပြန်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပါတယ်။ဒါအပြင်ကိုရီးယားနဲ့နိုင်ငံခြားအားကစားပွဲနဲ့ပြန်လည်ပေါင်းစည်းမှုတွေရှိနေပေမဲ့မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးသူ့ဘက်ကပြက်ပြက်သားသားပြောဆိုမယ်လို့ပြောကြားထားတာပါ။ဒုသမ္မတဟာသူ့ရဲ့အာရှခီးစဉ်မတိုင်ခင်တနင်္လာနေ့ကအမေရိကန်နိုင်ငံအလာစကာပြည်နယ်ကလေးရက်အခြေစိုက်စခန်းကိုတွားရောက်ခဲ့ပြီးအဲဒီမှာရှိတဲ့ပေထင်းတုံးကာကွယ်ရေးစနစ်ကိုလေ့လာကြည့်ရှုခဲ့တာပါဒုသမရတက်ရောက်မဲ့အိုလံပစ်ပွဲတော်ဖွင့်ပွဲကိုမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကင်မြုံနမ်ဦးဆောင်ပြီးတက်ရောက်မှာမို့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးဖို့ရှိမရှိဒုသမရအလာစကာကနေဂျပန်ကိုမထွက်ခွာခင်သတင်းတောက်တွေကမေးတဲ့အခါမှာတော
့ With regard to any interaction with the North Korean delegation I have not requested a meeting but
North Korea ကိုလည်းအဖွဲ့နဲ့ဆွေးနွေးရေးကိစ္စနဲ့ပတ်သက်ပြီးပြောရင်အခုလိုဆွေးနွေးပွဲလုပ်ဖို့ကျွန်တော်ဘက်ကတော့မတောင်းဆိုရသေးပါဘူးဒါပေမဲ့အခြေအနေကိုစောင့်ကြည့်သွားမှာပါသမ္မတ Trump အနေနဲ့လည်းအခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အဖြစ်ရှာတာမျိုးအမြဲတမ်းယုံကြည်ကြောင်းထုတ်ဖော်ပြောထားပါတယ်မြောက်ကိုရီးယားဘက်ကဘယ်သူမှမဆိုဘယ်လိုပုံစံနဲ့ပဲတွေ့ရကျွန်တော်ပြောမယ့်စကားကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပထင်းတဲ့ဒုံးကျည်ကြီးမှန်ချက်ကြီးကိုလုံးဝတခါတဲ့အပြည့်စွန်ရမယ်ဆိုတာပါပဲ။ဒါဟာဒေသတွင်းနဲ့အမေရိကန်တို့ရဲ့ဆန္ဒကြီးပဲမဟုတ်ပါဘူး။ကမ္ဘာနိုင်ငံတွေအားလုံးကလိုလားနေတဲ့ဆန္ဒပါ
။ဒါအပြင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဘယ်လိုပဲရှိနေနေအခုအိုလံပစ်ပွဲတော်ကနေလက်ရှိတကယ်တမ်းဖြစ်ပျက်နေတာတွေကိုမမြင်အောင်ဖုံးကွယ်ထားနိုင်မှာမဟုတ်တယ်လို့ကမ္ဘာအတိုင်းဝိုင်းကမြောက်ကိုရီးယားအာဏာရှင်ကိုဆက်ပြီးအထီးကျန်လှုပ်ထားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒုသမရမိုက်ပန့်စာဂျပန်နိုင်ငံမှာဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံမှုရှိပြီးဂျပန်ဝန်ကြီးချုပ်ကသူ့ကိုညစာစာပွဲနဲ့တည်ခင်းအဲ့ခါမှာဖြစ်ပါတယ်။အဲဒီနောက်မှာသူဟာတောင်ကိုရီးယားနိုင်ငံကိုချက်သပရီနေမှာသွားရောက်ပြီးတောင်ကိုရီးယားသမရမွန်ဂျေအင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အခုအာရှခီးစဉ်တွင်မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမှန်တရားတွေကိုပြောကြမယ်လို့ဒုသမရပန့်စ်ကပြောကြခဲ့တာပါ။ The Diplomat စာဆောင်ကအာရှပစိဖိတ်မျက်မှောက်ရေးရာဌာနတွဲဖက်အက်ဒီတာNKIT ပန်ဒါကတော့တောင်ကိုရီးယားနဲ့အမေရိကန်မဟာမိတ်တွေကြားမြောက်ကိုရီးယားကတက်ရှုဖို့လုပ်တဲ့မဟာဗျူဟာအောင်မြင်သွားမှာကိုစိတ်ပူတယ်လို့ VOA သတင်းတော် Victor BT ကိုပြောပါတယ်
။ We've seen a remarkable divergence between how the South Koreans and how Washington have approached the North Korean
မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ချင်းကပ်ပုံတိတိတသာကွဲနေတာတွေ့ရပါတယ်။အခုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကအပြုသဘောဆောင်တဲ့ချင်းကပ်မှုရှိနေချိန်မှာပဲထရမ့်အစိုးရအဖွဲ့ကအကြီးအမားဆုံးဖိအားတွေပေးဖို့လုပ်နေတာပါမြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားမနစ်တုန်းကသဘောတူညီရကနေအခုလိုဖြစ်လာတာဟာမြောက်ကိုရီးယားရဲ့တက်ရှုံမှုအောင်မြင်တဲ့သဘောဖြစ်နေပါတယ်ဒါကြောင့်အခုချိန်ဟာမဟာမိတ်နှစ်နိုင်ငံကြားဆက်ဆံရေးကတိကောက်ဖြစ်နေတဲ့အနေထားပါ
အိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုမြောက်ကိုရီးယားအားကစားအဖွဲ့ခေါင်းဆောင်ဖြစ်တဲ့ကင်မြုံနမ်တက်ရောက်လာတာဖြစ်ပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေကအဖွဲ့ဝင်တွေကြားဆွေးနွေးပွဲဖြစ်ဖို့ကတော့အလားအလာတိတ်မရှိဘူးလို့လည်းမစ္စတာဘန်ဒါကမြင်ပါတယ်။ဒါပေမဲ့လည်းကိုရီးယားနှစ်နိုင်ငံကြားမှာတော့အစ်မင့်အရာရှိတွေကြားဆွေးနွေးမှုရှိဖို့အတွက်ပိုဖြစ်နိုင်တယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်ဆောင်းရာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမ္မတဒီသတင်းပတ်တဲ့တွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရအဖွဲ့ကနေလမ်းဖွင့်ပေးထားပေမဲ့မြောက်ကိုရီးယားဘက်ကအခြေအနေကိုမသိရသေးတာကြောင့်အများကစောင့်ကြည့်နေကြတာပါ။